ဘလတ်မကတွင်ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာဗီဂျေနမ်ဘီယာမြန်မာနိုင်ငံကပြန်သွားခဲ့ပြီးတဲ့နောက်နှစ်ရက်အကြာဒီကနေ့မှပဲသမရဦးသိန်းစိန်ကလူငင်းချမ်းသာကွင်းအမိန့်ထုတ်ပြန်ပြီးတည်တံကနေတသက်တကျွန်းတံကိုပြောင်းလဲတာကြံတဲ့ထောင်တန်းကျသူတွေကိုထောင်တန်းတစ်နှစ်စီရှော့ပေါ်ပေးလိုက်တာတွေကိုဒီကနေ့ညနေနဲ့ညပိုင်းမြန်မာအစိုးရရေဒီယိုနဲ့ရုပ်မြင်သံကြားတွေကနေကြေညာသွားခဲ့ပါတယ်။ဒါပေမဲ့ဒါဟာနိုင်ငံတကာအတိုင်းဝိုင်းကတိုက်ထွန်းထားသလိုအများကမျှော်လင့်ထားသလိုနိုင်ငံရဲ့အကျဉ်းသားတွေအမြောက်အများကိုပြန်လွှတ်ပေးတာမဟုတ်တဲ့အတွက်နိုင်ငံတကာရဲ့ဖိအားကတော့အခုတည်းပိုပြီးကြီးမားလာနိုင်တယ်လို့ဝေဖန်မှုတွေရှိနေပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မခင်မျိုးသက်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။ဟုတ်ပါတယ်။ Mr. VJ Nambia မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့၃ရက်ခီးစဉ်အတွင်းသမရရဲ့အကြံပေးဥကိုကိုလှိုင်ကသမရအနေနဲ့တင့်တော်တဲ့အချိန်မှာအထွေထွေလူငင်းချမ်းသာခွင့်တွေပေးဖို့ရှိကြောင်းပြောဆိုခဲ့ပါတယ်။တနင်္လာနေ့ညနေမှာတော့သမရရဲ့အမိန့်အမှတ်28လူငင်းချမ်းသာခွင့်ကိုသတင်းတွေမှာကြေညာခဲ့ပါတယ
်။လေလ18ရက်မတိုင်မီကျူးလွန်ခဲ့သောပြစ်မှုတစ်ခုခုနဲ့ဆက်လင်း၍ပြစ်ဒဏ်ဆမှတ်ခြင်းခံရပြီးပါကရင်းကဲ့သို့စခံရသောပြစ်ဒဏ်သီးသီးကိုအောက်ပါတိုင်းလူငင်းချမ်းသာခွင့်ပြုလိုက်ပြီးဒါသည်ပြစ်ဒဏ်ဆမှတ်ဖြေခြင်းခံရသူများအတွက်ထောင်ဒဏ်တတ်တူတကောင်းခါခွေထောင်ဒဏ်တတ်တဲ့များများသည်ရင်းတို့ပေါ်တတ်မှတ်ထားသောထောင်ဒဏ်ကိုပါမန်ရရှိပြီးသောရှော့ပေါ်ရများဖြင့်တစ်နှစ်ထက်မှန်ရှော့ပေါ်ရရှိခြင်း၎င်းလူငယ်ချမ်းသာခွင့်ပြုလိုက်သည်ပုံသိသိအဲရသမရတီတော်စုသမရမြန်မာနိုင်ငံတော်ကိုပေါ်ပြပါရှိပါတယ်ခင်ဗျာ
တီရန်ကျနေသူတွေကိုတသက်တကျွန်းဒဏ်ပြောင်းပေးပြီးကြံချင်းသားအားလုံးကိုတစ်နှစ်လျှော့ပေးမယ်ဆိုတဲ့သမရရဲ့လူငယ်ချမ်းသာခွင့်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကပါဝိုင်းဝန်းပြောဆိုနေတဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသား2000ကျော်အတွက်ရည်ရွယ်ပြီးထုတ်ပြန်တာမျိုးမဟုတ်ဘူးလို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းကသုံးသပ်ပါတယ
်။အခုထုတ်ပြန်ဆိုတဲ့လူမျိုးချင်းသားခွင့်ဟာနိုင်ငံရေးသမားယုံကြည်ချက်ကြောင့်အကျဉ်းချနေတဲ့ပုဂ္ဂိုလ်တွေအတွက်ရည်ရွယ်ထုတ်တာမဟုတ်ဘူးလို့ပဲအဲ့ဒါပဲပြောနေမှာ
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့တွေ့ဆုံချိန်မှာသမရရဲ့အကြံပေးဥကိုကိုလှိုင်ကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိဘူးလို့ပြောဆိုခဲ့တာမို့ဒါဟာမျက်စိမှိတ်ညံ့တာမျိုးလို့ဆိုပါတယ
်ကျွန်တော်အမြင်တော့နိုင်ငံရေးလို့မရှိဘူးလို့ပြောတာမျက်စိမှိတ်ပြောတာပဲနိုင်ငံရေးယုံကြည်ချက်ကြောင့်အခြားဖွေပြီးတော့ပြစ်ဒဏ်ပေးရတာတွေကနိုင်ငံရေးအကျဉ်းသားတွေပဲသူတို့ထောင်ချခြင်းတဲ့လူတွေကိုအပြစ်ပုံမှန်တွေနဲ့ဆွဲပြီးတော့တင်တယ်အဲ့ဒီပုံမှန်တွေနဲ့မြည်ပြီးဖြစ်စေမြည်ပြီးဖြစ်စေအပြစ်ပေးတယ်ကျွန်တော်တို့ဓာရီတောက်လျှောက်တွေ့နေတာတစ်ခုချင်းလိုက်ပြောလို့လည်းရတယ်အလုံးချုပ်ပြီးတော့ပြောလို့ရှိရင်သူတို့ကအပြစ်ကျူးလွန်ခြင်းမရှိဘဲနဲ့နိုင်ငံရေးရတာတာဝန်ရှိတယ်အပြစ်ပေးတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဒါမရှိဘူးလို့ပြောတာကမျက်စိမိတ်ပြောတဲ့သဘောပဲဒါချိုးချောင်းစီလျမှုမရှိဘူးလို့ပဲပြောချင်တယ
်နိုင်ငံရေးကျင်းသားတွေအတွက်ရည်ရွယ်ထုတ်ပြန်တဲ့လူငင်းချမ်းသာခွင့်မဟုတ်တဲ့အတွက်အမျိုးသားပြန်လည်တင့်မြန်ရေးအတွက်စဉ်းစားတာမျိုးမဟုတ်ပဲနိုင်ငံတကာကမြင်ကျင်တဲ့ကြီးညာချက်မျိုးမဟုတ်ဘူးလို့မြန်မာနိုင်ငံနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကဦးတိန်နိုင်ကပြောပါတယ
်ဒါတော့ဒုက္ခကိုဆိုးတဲ့လူငယ်ချမ်းသာလို့ပြောလို့ရပါတယ်တာမန်အကျဉ်းသားလေးထက်နိုင်ငံရေးအကျဉ်းသားလေးအတွက်ဆိုလို့ရှိရင်ပုံပြီးတော့ခံစားခွင့်ကပုံဆိုးတယ်အခုလိုပုံစံမျိုးအတီးဖြစ်သွားပြီးနောက်ကဆက်လက်ပြီးတော့ထုတ်ဖို့အစီအစဉ်မရှိတော့ဘူးဆိုလို့ရှိရင်တော့ဒီနိုင်ငံတကာရဲ့ဖိအားပုံတော့ကြီးမားလာတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့သူတို့ချမှတ်ထားတဲ့နိုင်ငံရေးပြစ်မှုတွေကအနည်းဆုံး10နှစ်နောက်ပိုင်းမှာနှစ်30တို့နှစ်20တို့တော့ဒီ88-90ကျောင်းသားတွေဆိုလို့ရှိရင်အကုန်လုံးက65နှစ်စီချမှတ်ခံထားရတယ်ပြီးတော့မတရားတစ်ဖြစ်65နှစ်ချမှတ်တာပြီးတော့မှတစ်နှစ်လျှော့တယ်ဆိုတဲ့ကိစ္စတွေကနိုင်ငံတကာဖိအားတွေကပုံလို့ကကြီးဖို့ရှိပါတယ
်အစိုးရအဖွဲ့အစ်ပေါ်ပေါလောင်ပုံသွင်းခဲ့တဲ့ဆဲဆိုးကဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကလည်းအခုလိုတေရန်ကြခံနေရသူတွေကိုတသက်တကျွန်းတံပြောင်းပေးခဲ့တာမျိုးလုပ်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတက်ညာမှုတော့မရှိပါဘူး။လက်ရှိအစိုးရတက်ဟာလည်းဆဲဆိုးရဲ့မူဝါဒတွေအတိုင်းဆက်ပြီးလုတ်ကင်နေတာထင်ရှားတာမို့နိုင်ငံတကာရဲ့ဝိုင်းဝန်းဖိအားပေးမှုတွေပိုးပြီးတိုးလာနိုင်တယ်လို့ဆိုပါတယ်။